လူမှုတိုင်းဝန်ကြပြိပခါတွေကိုဆုံးဖြတ်နိုင်ရေးအတွက်ငင်းငင်းအလေးထားကိုအလေးထားကောင်းတဲ့ပေါ်ဖို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။ရင်းချမ်းတဲ့ရည်ကြီးမှုကိုပြန်ပေါင်းအောင်ဆောင်ရွက်မှာကမတူခွဲပြားခြားနားတဲ့နိုင်ငံတွေကြားတင်းနဲ့မှာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါ့အပြင်လည်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့တရရည်ညွှန်ပြကြောက်သွားတာမျိုးတော့မရှိပါဘူး။ဒီပေါ်နိုင်ငံကိုနိုင်ငံတော်ကြီးစဉ်အနေနဲ့ရောက်ရှိခြင်းအတွင်းတက်ရောက်တဲ့အခမ်းအနားတစ်ခုမှာအခုလိုပြောကြားသွားတာပါ။အမှန်ကန်တဲ့သဘောထားအခြေခံနဲ့ဆောင်ရွက်မှုတွေကြောင့်နိနာဆုံးရှုံးမှုတွေကျင်းပပြီးတော့ပြည်ပခါတွေထပ်ဖြစ်ပေါ်အောင်လမ်းပွင့်သွားသလိုဖြစ်စေကြောင်းနဲ့အမုန်းတရားနဲ့အကြောက်တရားတွေဆင်ခဲပြပွားလာပြီးတော့နိဒေယီကိုတိကျစေတာဖြစ်ကြောင်းလည်းဒေါက်ဆန်းစုကြည်ကပြောပါရယ်။ဒါပြင်နိုင်ငံကြီးကပြန်လည်လေးစားမှုထားပြီးတော့ညီညီရေးတဲ့ပူပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တော်မှာလေ2019ခုနှစ်ဩဂုတ်လကစလို့လူမှုအသိုင်းအဝိုင်းကြပြည်ပခါတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေဒုက္ခတွေခုနှစ်သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါလွန်သွားပြီးတဲ့နောက်ပိုင်းတော့ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကပြည်ပြည်ထောင်ချံဝေဖန်မေးခွန်းထုတ်ခဲ့ကြပါရယ်။အရင်တိုက်ခံပွားနဲ့ဒီမိုကရေစီအရေးဥဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကခေါင်းဆောင်နယ်ဆန်မန်ဒဲလာတို့လိုဒီမိုကရေစီမိရှုတစားဖြစ်အကြီးအကျယ်လေးစားခံခဲ့ရတဲ့ဒေါက်ဆန်းစုစီဟာရိုဟင်ဂျာရေးကိစ္စလိုဖြစ်တဲ့မျိုးတွေမှာလူခွင့်ရေးကိုဦးစားပေးဆောင်ရွက်တာမျိုးမရှိတာကြောင့်ဒီနိုင်ငံတကာကပေးရထားတဲ့စီတွေကိုပြန်လည်ရုပ်သိမ်းခံနေရတာမှာအခုနောက်ဆုံးမှာတော့ဒီ Paris မြို့တော်ဝန်ယုံကပြင်သစ်မြို့တော်ဆိုင်ရာဂုဏ်ဥဆောင်လွတ်လပ်ရေးစီကိုတင်ယူပေးမယ်ဆိုပြီးတော့တောက်တာလေးကပြောကြားထားပါတယ်